ဖိလစ်ပိုင်နိုင်ငံမှာဒီနှစ်ထဲအပြင်းထန်ဆုံးတိုက်ခိုက်ခဲ့တဲ့တိုက်ပွဲမုန်တိုင်းရာကြောင့်တေဆုံးသွားသူကအခုချိန်ထိဆိုအနည်းဆုံး146ယောက်ရှိနေပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်။ဖိလစ်ပိုင်အလဲပိုင်းဘိုဟိုပြည်နယ်ဟာအထူးအနားဆုံးဖြစ်ပြီးပြည်နယ်အုပ်ချုပ်ရေးမှူးအာသာရက်ကသူတို့ပြည်နယ်ထဲမှာအခုချိန်ထိတေဆုံးသွားသူ82ဦးရှိပြီးပျောက်ဆုံးသူ10ဦးရှိနေတယ်လို့ပြောပါတယ်။ပြည်နယ်ရင်းမြို့ပေါင်း48မြို့ထဲက33မြို့နယ်ပဲအဆက်အသွယ်ရသေးတာဖြစ်ပြီးမုံတိုင်းကြောင့်အဆက်အသွယ်ပြတ်တောက်နေတဲ့အတွက်တေဆုံးသူအရေအတွက်ကူးတဲ့ပုံများလာဖို့ရှိတယ်လို့လည်းပြောပါတယ်။မုံတိုင်းနောက်ဆက်တွဲရေကြီးမှုတွေမြေပြိုမှုတွေကြောင့်တေဆုံးထဏ်ရသူတွေရှိနေတာပါ။ဒါပြန်မုံတိုင်းကန်ခံရသူတွေအတွက်ဆန်းနဲ့ရိတ်ခါနဲ့တောက်သုံးရည်တွေလိုအပ်နေတယ်လို့လည်းပြောပါတယ်။ကျက်တပင်းနဲ့တောက်ကြံတွေတွေမှာတိုက်ခတ်ခဲ့တဲ့ဒီမုံတိုင်းဟာဖိလစ်ပိုင်နိုင်ငံမှာလူပေါင်း8000နီးပါးကိုတည့်အောင်စေခဲ့တာဖြစ်ပြီးလူပေါင်း3000လောက်ကတော့ဘေးလွတ်ရာရှောင်ပြေးခဲ့ရတယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကစနေနေ့ကမုန်တိုင်းတင်ဒေတာကိုသွားရောက်ခဲ့ပြီးအမေရိကန်ဒေါ်လာသန်း40နဲ့ညီမျှတဲ့ဖိလစ်ပိုင်ငွေပေဆို1ဘီလီယံထောက်ပံ့မယ်လို့ကတိပြုခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာနဲ့တောင်တိုပင်လယ်ပြင်ကြားရှိတဲ့ဖိလစ်ပိုင်နိုင်ငံမှာတိုင်ဖုန်းမုန်တိုင်းရိုင်ဟာလေတိုက်နှုန်းတစ်နာရီကိုမှန်120ကနေ180နီးပါးတိုက်ခတ်ခဲ့တာဖြစ်ပြီးဒါမှမကြခင်နှစ်တွေအတွင်းအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်ခဲ့တာပါ။ဖိလစ်ပိုင်မှာနှစ်ဆင်မုန်တိုင်းအကြိမ်20လောက်တိုက်ခတ်လေ့ရှိပါတယ်။